င်္ဂလာပါခင်ဗျာ CEO ရဲ့အင်္ဂါညအဲရလီတိုင်းစီစဉ်ကနေကြိုဆိုပါရစေကျွန်တော်ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီကနေ့နောက်ပိုင်းကာလတွေမှာမြန်မာနိုင်ငံကသတင်းမီဒီယာတွေနဲ့သတင်းသမားတွေပေါ်မှာဝေဖန်တိုက်ခိုက်တာတွေအတော်လေးများလာပြီးတော့မတကနာဆိုသလိုပဲစိုးစိုးရွားရွားကိုပြောဆိုထိုးနှက်တာတွေကိုလည်းတွေ့လာပါတယ်သူတကင်းတော့ရခိုင်ပြည်အရေးကိစ္စနဲ့ပတ်သက်တဲ့သတင်းတွေကိုရေးသားထုတ်လွှင့်တဲ့အခါတွေမှာဗက်ပေါင်းစုကနေပြီးတော့ဝေဖန်ထိုးနှက်ကြတာတွေ့ရပါတယ်ဆိုတော့ဘာကြောင့်ဒီလိုအခြေအနေမျိုးဖြစ်လာရတာပါလေဒါကိုကျွန်တော်တို့အဓိကထားပြီးတော့ဆွေးနွေးမှာပါမြန်မာနိုင်ငံမှာသတင်းမီဒီယာရဲ့အခန်းကဏ္ဍအပေါ်သဘောထားအမြင်တွေဆိုတော့ဘယ်လိုရှိကလေးဆွေးနွေးကြတာပါမယ်။ပြည်နယ်ဆွေးနွေးသူနှစ်ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်။တဦးကတော့ရခိုင်က Article 19အဖွဲ့မှာ Country Manager အဖြစ်နဲ့လုပ်ကံခဲ့ပြီးတော့အခုတော့ Free Expression မြန်မာလွတ်လပ်သောထုတ်ဖော်ပြောဆိုခြင်းမြန်မာအဖွဲ့ရဲ့ Director ဒူးဖြစ်သူမတ်ရင်ရေနာတိတ်နဲ့ကျွန်တော်တို့ American ပြည်ထောင်စု Kansas တက္ကသိုလ်မှာစာနယ်ဇင်းပညာပတ်သက်ရတဲ့ PhD ဒေါက်တာဘွဲ့အတွက်လေ့လာတင်ယူနေသူဒါကမော်ဂိုမဂ္ဂဇင်းရဲ့အက်ဒီတာချုပ်ဖြစ်သူကိုညာနေလို့ဖြစ်ပါတယ်။မတ်ရင်ရတနာသိနဲ့ကိုညာနေလို့ဒီလိုကျူစုပါတယ်။ကျေးဇူးတင်ပါတယ်။ဆိုတော့ကျွန်တော်ပထမဦးဆုံးမတ်ရင်ရတနာသိရဲ့သဘောထားမြင်နဲ့ဆက်လိုက်ချင်ပါတယ်။အခုတော့ကျွန်တော်ပြောသွားတဲ့အခြေအနေပေါ့
။ဟု
တ်လား။သတင်းမီဒီယာတွေနဲ့သတင်းသမားတွေအပေါ်မှာဟိုပြောရရင်တော့မုံမုံတီးတီးကိုအဲဒီလိုမျိုးဝေဖန်ပြီးတော့တိုက်ခိုက်ထိုးနှက်ကြတာတွေကအတော်လေးများလာပါတယ်။ဘာကြောင့်ဒီအခြေအနေဖြစ်လာတယ်လို့မတ်ရင်ရတနာသိယူဆပါတယ်ခင်ဗျာ။
အခုနောက်ဆုံးကတော့မီဒီယာဆိုတာကတော့သူ့ရဲ့ခံစားနာကအာကျွန်တော်ရဲ့အမြင်ကတော့လူတွေအကြိုက်ကိုလိုက်ရေးရမျိုးမဟုတ်ဘဲနဲ့ဒီ watch dog ဆိုတဲ့အဲ့ဒီအလုပ်ကိုသူလုပ်တာဖြစ်တဲ့အတွက်ခုနကတိုက်ခိုက်မှုတွေဝေဖန်မှုတွေကတော့ရှိမှာပဲပေါ့နော်ဆိုတော့အာဒီနိုင်ငံရဲ့မီဒီယာတွေမှာလည်းရှိနေခြားနိုင်ငံ advanced တဲ့နိုင်ငံတွေရဲ့မီဒီယာတွေလည်းဒီဟာတော့သူအကျိုးပြုံခံစားရမှာပဲပေါ့နော်မရှိဘူးဆိုရင်တော့သူတာဝန်တည်တဲ့မီဒီယာမဟုတ်ဘဲတဲ့သူကဒီဖြစ်ချလို့လို့ဒီ advertising ပေါ့နော်ဒီကြော်ညာပဲလို့လို့လုပ်နေတဲ့ပုံစံမျိုးသူဖြစ်နေမှာပေါ့နော်ဒါမျိုးဟုတ်တယ်ခုနပြောသလိုမြန်မာပြည်မှာတော့အဲဒါကတော့သူတို့ကပုံပြီးဖြစ်လာတယ်ရခိုင်တော့အဆင်ပုံပြီးများလာတယ်ပေါ့နော်အဲဒါပေမဲ့ဒါကဒီမှာရှိတဲ့ဒီလူတို့ကဟိုဆိုင်မစည်းပေါ့နော်ဒီအဲရန်လိုပြီးတော့မှအမုန်းကွာတာအာပုံပြီးတော့ပြည်နိုင်ငံတွေကစိုးလို့လို့ကျွန်တော်ကတော့မြင်ကြဘူးပေါ့နော်အဲကျွန်တော်တို့လူဦးရေ60ရာခိုင်နှုန်းလောက်ကဆိုလို့ရှိရင်ကောင်းမွန်ပြီးတော့မှနေ့စနစ်မှန်ကန်တဲ့ပညာရေးကိုကျွန်တော်တို့မရခဲ့ကြဘူးမရခဲ့ကြတာဖြစ်တဲ့အတွက်သူကလွယ်လွယ်ကူကူနဲ့ပဲနည်းနည်းပြန်လုပ်လို့ရတယ်ဆိုတော့အခုဆိုလို့ရှိရင်လည်းတွေ့ရမှာပါဒီအစိုးရအနေနဲ့ပေါ့နော်ဒီအထူးသဖြင့်ရခိုင်ရေးချင်းနေပြီးတော့ဘာသာရေးလူမျိုးရေးနဲ့စိတ်ဆိုင်နဲ့ပတ်သက်ပြီးတော့ပေါ့နော်ဒီစိတ်ကြီးကိုခေါ်တဲ့ဒီအာပတင်းအမှားတွေပေါ့နော် service system ပေါ့နော်ဒီလူမျိုးရေးနဲ့ပတ်သက်တဲ့ဒီအာဒီအထက်လက်တွေနဲ့ပေါ့နော်ဒီဟာရူလက်နက်တွေရာ truth အချက်နဲ့သုံးပြီးတဲ့ခါကျတော့မှလူတွေကိုပဲဒါမင်းတွေပြိလို့ရအောင်တွေ့ရတယ်ပေါ့ဒါပထမအချက်ပေါ့နော်ဒါကြောင့်ကျွန်တော်တို့ဖြစ်နိုင်ခြင်းရှိတယ်အတိုးပွားလာတယ်လို့ကျွန်တော်ယူဆတယ်နောက်ချက်ကတော့ခုနကဆက်ဆက်နေတဲ့ဒီ propaganda ပါပဲ government ပေါ့နော်အစိုးရရဲ့ propaganda တွေပေါ့နော်ဆိုတော့ဒီလိုပဲပကြံကြတယ်ကအဲကျွန်တော်တို့ဒီအဲလူတွေရဲ့ဒီတောင်းမနေတင်တာကြီးချိန်နဲ့ဒီစစ်တေကောတင်းတင်းနဲ့အဲရှိရှိမရှိရှိပေါ့နော်ဒါရှိရှိမရှိရှိသူတို့ကဝါရဆင့်ချင်လို့ဆက်ပြီးလုပ်လို့ရတယ်အခုဒီနိုင်ငံမှာဆိုလို့ရှိရင်လည်းဆိုရမယ့်နေရာတွေကမြမမီဒီယာအဝင်အဝိုင်းရက်တင်မှုမှာလောက်ကြီးအောက်ထားခဲ့ဖြစ်တယ်ဆိုတာလည်းတွေ့ရတယ်ပေါ့နော်ဒါဒီဒီယာအဆက်လို့ကျွန်တော်ကတော့ယူဆတယ
်ဟုတ်ကဲ့
ဆိုတော့တတိယအချက်အနေနဲ့ကတော့ခုနပြောသလိုမျိုးပေါ့နော်ဒီမီဒီယာတွေကမြန်မာနိုင်ငံမှာနှစ်ပေါင်းတော်တော်ကြာတကယ်မီဒီယာအဆက်မှဆိုတာမရှိဘဲနဲ့ဒီ disinformation နဲ့ propaganda တွေဒီပဲထုတ်လွှင့်နေတဲ့အတွက်မီဒီယာကိုပဲကျွန်တော်တို့အားကိုးခဲ့ရတယ်ပေါ့နော်ဒါကြောင့်တကယ်မီဒီယာတွေအလုံးလုံးလာတဲ့အခါမှာနိုင်ငံနဲ့ဖြစ်ပျက်နေတဲ့ issue တွေပြဿနာတွေအမှန်တိုင်းမြင်လာရတဲ့အခါမှာပြည်သူတွေနဲ့ဆင်မမရဘူးလို့ကျွန်တော်မြင်နေပေါ့နော်ဒီကတော့နောက်တစ်ခုကတော့အဲနောက်ဆုံးချက်ကတော့ဒီမီဒီယာတွေတမားတွေရဲ့ဒီလုပ်ငန်းပိုင်းဆိုင်ရာ capacity ပေါ့နော်ဒီဟာလည်းကျွန်တော်တို့အာမေကွန်ထုတ်စရာရှိတယ်ဒါပေမဲ့ဒီဟာတော့ journalist တွေကိုဒီပဲအဖြစ်တင်လို့မရဘူးမီဒီယာတိုက်တွေကိုနိုင်ငံတွေပြည်နေရတဲ့အခက်အခဲတွေအများကြီးရှိတဲ့အချိန်တွေမှာ journalist တွေကအခြေတွင်းမြင့်တဲ့အလုပ်တွေကိုအများနဲ့မလုပ်နိုင်ဘူးပေါ့နော
်ဥပမာ
ဆိုလို့ရှိရင်ရှိပါတယ်တိုင်းရင်းသားဒီအဲတမားတိုင်းရင်းသားဒေသနဲ့တိုင်းရင်းသားတွေကတော့ဆိုလို့ရှိရင်အာမီဒီယာရစက်တိုက်တိုက်ကိုလိုက်ရေးတယ်သူတို့ခံစားနေရတဲ့တကယ်ဒုက္ခရောက်နေတဲ့ကိစ္စတွေပြတော့သူခံစားနေရတဲ့ရည်ရွယ်ချက်တောင်ကိုသိခါပေါ့နော်တကယ်လို့လာရောက်ဆောင်ကမရေးသိမ်းနိုင်ဘူးလို့သူတို့ဆွဲနေတာကြီးထိုးနှက်နေတာကြီးရှိရဲ့ပေါ့နော
်ဒါ
ပေမဲ့အဆုံးရကခုနပြောသလိုမျိုးတကယ် concert area တွေမှာ access to information ကိုအမှခံစားမပေးဘဲနဲ့ media ရဲ့ဒီလုံခြုံရေးကိုအမှခံစားမပေးဘဲနဲ့ media သူဒီလိုမျိုးကောင်းတော့အလုံးမလုံးနိုင်ဘူးပေါ့နော
်ဆိုတော့
ကျွန်တော်တို့ဒီအချက်လေးအချက်
ဟုတ်ကဲ့
ဖြစ်တယ်လို့ကျွန်တော်ဦးကျွန်တော်မြင်ပါရဲ့ရှင
်ဟုတ်ကဲ့ကိုညလင်းကရောအခုမရင်ရနာတင်ပြောသွားတဲ့အချက်၄ချက်ကိုသဘောတူပါလားတခုကတော့လူလူကအတိတ်တနေနေတယ်ပေါ့လေနော်အခွင့်အမ်းတင်ဖို့အခွင့်အမ်းနေတယ်တို့ကအစိုးရရဲ့ဝါဒဆန့်ကျင်ရေးတခါမီဒီယာစစ်မှန်မရှိဘဲနဲ့အစိုးရမီဒီယာတွေနဲ့ပဲကြီးကြီးပေးရတာနောက်တစ်ခါမီဒီယာတွေရဲ့အကြီးအသေးပိုင်းဒီအချက်တွေကြောင့်မီဒီယာတွေကဝန်ထမ်းထုတ်တာတွေများတယ်လို့မရင်နာနေကကြားမြင်ဆပါတယ်ကိုညလင်းတာကိုသဘောတူပါလား
တတိယဒီနေ့ဒီလိုပဲရတော့ဟိုချင်းတက်ရှိပါမယ်။ဒါနဲ့ဟိုတခြားဟိုပိုင်းတွေရှိတယ်။ဟောဗားရဲတော့ဒီအာနော်မီဒီယာတမားတွေကဒီအာသူရနဲ့ပတ်သက်ပြီးတော့ဝင်ထွက်ကြတာလည်းရှိတာကြားတယ်ခုနောက်ပိုင်း join တော့ရှိရှိတာဒီဆိုတဲ့အလားလေအဲတလားနေလို့ပါဒီသူရနဲ့ပတ်သက်ပြီးတော့ဒီမှာထွက်ကြတာရှိတယ်။အဲ့တော့သက်တနာကဒီအစိုးရကဟိုဒီလူကြီးကဟိုတစ်ခဲနဲ့တော့ကံပြီးတော့ဆက်လာတယ်ဆိုတာရှိတယ်။အဲခါကျတော့ဒီသူရောက်ဝင်ထောက်ကြတယ်။အဲဟိုညကူကစမ်းခံနေကြတာမကြိုက်တာပဲရှိတာမျိုး။ဆိုတော့ဒါလည်းပဲသတိရသာအဖြစ်နဲ့ပေါ့လို့ဖြစ်ပါလိမ့်မယ်။အဲဒီကူကတော့ဟိုအာဆိုးရတော့ရချင်ပါလေ။ဟုတ်ပါပြီ။ဒီရီအာဒီစီးရီးမချစ်တဲ့ကိစ္စ။အဲ့တော့ကျွန်တော်ထင်ပါတယ်ဒါကတော့တော်တော်လေးလောက်ယူရမယ့်ကိစ္စပဲ။ဒီကင်းကြခြင်းဒီရီကတော့ဒီစီးမောက်လို့ဆိုတာအဖြစ်နဲ့ကျွန်တော်တို့ကတော့ဒီလိုတဲ့ကြည့်နေရတယ်ဆိုတာပဲ။အလုံးမှာစာရေးတဲ့ကာလမှာတော့ဒီလိုမျိုးလည်းကြီးကြီးရတဲ့ဆွေးဟာလည်းဖြစ်ရတယ်။ဒီလိုဒီလိုတော့တော်တော်လေးကြီးကြီးရတာလည်းဟုတ်ပါဘူး။ဟောဒီကတော့ you know ဟိုစဉ်းစားနေရှိတော့နေတယ်။ကျွန်တော်ကိုယ်ကတော့ဘာမှမဖြစ်ပါဘူး။ဟု
တ်ကဲ့။ကိုညံလင်းရဲ့ဖုန်းက line မကောင်းမှုဖြစ်နေတယ်ကျွန်တော်တို့ဒီမှာဟိုဘေးကအဆန်လေးမကြည့်ဘူးဆိုတော့ကိုညံလင်းဖုန်းကိုချလိုက်ပြီးတော့ကျွန်တော်တို့ထုတ်လို့ရမှုမဆုမှုကပြန်ခေါ်ပါမယ်နော်။ဆိုတော့ကျွန်တော်ကိုညံလင်းဖုန်းကိုခေါ်နေတယ်ပြန်ပြီးတော့ကျွန်တော်တို့ထုတ်လို့ရမှုကခေါ်ဖို့ကြိုးစားနေတဲ့အချိန်မှာမန်ရင်နာတိုင်းနဲ့ကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးကြရအောင်ပါ။ဆိုတော့ကျွန်တော်တို့စီကိုဒီ season ဒီ season ကန်တွေကျွန်တော်တို့ Viewy Bonus News Facebook ဆာမျက်နှာမှာဒီ season နဲ့ပတ်သက်လို့ကြော်ညာထားတဲ့အောက်မှာအချက်ပေးပြီးတော့လာပြီးတော့ဆွေးနွေးကြရတာရှိပါတယ်။အဲဒီအထက်ကကျွန်တော်တို့ကိုမီဒီယာတွေကိုဆဲဆိုဝေဖန်တိုက်ခိုက်ထားတာတွေမပါကျွန်တော်တို့ကိုချီးကျူးထားတာတွေမပါအလေအလတ်ကြတယ်လို့ယူဆတဲ့မှတ်ချက်တချို့ကျွန်တော်ထုတ်ထားတာရှိပါတယ်။အဲဒီထက်ကမှတ်ချက်တခုကိုကျွန်တော်အရင်ဆုံးပြောပြပါမယ
်။
ဒါပါ။အဲဒါကမြင့်လွင်အောင်ဆိုးမှုလို့ကျွန်တော်ထင်ပါတယ်။သူက AG ဆိုးမှုလို့ရေးထားပါတယ်။အဲဒီနာမည်နဲ့အကောင့်ပိုင်ရှင်ကသတင်းသမားများသတင်းဖော်ပြဖို့အတွက်လူမျိုးနဲ့နိုင်ငံတော်အကျိုးအတွက်ရည်ရွယ်တဲ့ဆိုရင်အထူးအထွေစဉ်းစားဖို့လိုမယ်မထင်ပါ။အမှန်တမ်းယူသားစွာဖော်ပြတယ်ဆိုရင်လည်းလူမျိုးနဲ့နိုင်ငံတော်အကျိုးကိုထမ်းဆောင်ပြီးသားဖြစ်မယ်လို့ယုံကြည်ပါတယ်။မှတ်ရင်ရနာသိအဲဒီမှတ်ချက်ပေါ်ဘယ်လိုသဘောရပါလဲ
။ဟုတ်ကဲ့ကမ္ဘာတိုင်းလို့ပြောရတာပေါ့နော်အဲ့ဒီဟာလေးတခုတော့ကျွန်တော်အဲ့ဒီဟာကိုကျွန်တော်လက်ခံတယ်အဲ့တော့အခုကျွန်တော်တစ်ခါပါဆိုလို့ရှိရင်ကျွန်တော်တို့ဒီတိုင်းပြည်နယ်မျိုးလူကိုကြည့်ရမယ်ပေါ့နော်အဲ့ဒီတော့ကျွန်တော်တို့ကတိုင်းပြည်နယ်မျိုးကိုတိတ်ဆောက်တာဆင်းနေမဲ့အတောင်ရမျိုးတွေမသေးကြရဘူးမထုတ်ခေါ်ရဘူးပေါ့နော်ဆက်ဆက်ရေးကြရဆိုလို့ရှိရင်ဒါကတော့ဒီ international community ကပို့ပို့ပြီးတော့ဒီအလေးပါတယ်ဒါရုပ်ဖြစ်တယ်ဆိုပြီးတော့မှပြောစရာရှိရတယ်ဆိုတော့ဒါကတော့ကျွန်တော်ကခမကဆရာပြောလိုက်တဲ့ပေါ့နော်ခမကဒီ comment function ပြောလိုက်တဲ့ဆက်လက်ကျွန်တော်တဘောကြည့်တယ်ကျွန်တော်တို့ကတိုင်းပြည်ကိုဖြစ်ကြတယ်လူတိုင်းဖြစ်မှာပဲပေါ့နော် journalist တွေနိုင်ငံသား journalist တွေဖြစ်မှာလေဒါပေမဲ့ဖြစ်တဲ့အတွက်ပဲကျွန်တော်တို့ကတိတိအကျိုးစီးပွားဖြစ်တဲ့အဲဒီတို့ရဲ့ဖြစ်ပိုင်ခွင့်နဲ့ကိုပတ်သက်တဲ့ပေါ့နော်ဒီအချက်လက်ဒီမှန်ကန်တဲ့အကြောင်းအရာလေးကိုကျွန်တော်တို့ကဆက်မလိုက်သေးနဲ့ကျွန်တော်တို့ရေးသားရမှာဖြစ်တယ်ဒါကလည်း journalist ပြန်ပေါ့နော်စာမျက်နှာပြင်ညာပြီးတော့အဲနောက်ဆက်တော့ journalist ရဲ့ code of conduct ပေါ့နော်ဒီရှင်းဝင်နေလဲစိုက်ကြည့်ရပေါ့နော်ဒါကတော့ကျွန်တော်တို့အမှားကိုအမှားမှန်သိရဆိုလို့ရှိရင်ဒီအမှားကိုဖော်ထုတ်ပြီးရေးသားရမှာပါအဲကျွန်တော်တို့ကအဲ့ဒါကိုမဖော်ထုတ်ခြင်းနဲ့နိုင်ငံသိခါကြသွားမယ်ဆိုပြီးတော့မှကျွန်တော်တို့ချိန်ချန်အထားတင်လို့ပေါ့နော်ဆိုတော့ကျွန်တော်ခုနအချက်တူတော့ဟုတ်ကဲ့ဟုတ်ပါပါလေ
ဟုတ်ကဲ့ပါနောက်ထပ်ကျွန်တော်တို့ comment နှစ်ခုကိုတော့ဒီ Facebook မှာရေးထားတဲ့ comment နှစ်ခုနောက်ထပ်နှစ်ခုကိုတော့မနက်လောက်ဖတ်ပြပြပါနော်
ဟုတ်ကဲ့ပါရှင်တခုကတော့ပါဖြစ်ဆိုတဲ့အကောင့်မှာသူရေးထားတာကတော့မှန်ကန်မှုကတရင်သမားတယောက်ရဲ့ဂုဏ်ဖြစ်ပါတယ်တဲ့ကျန်တဲ့နောက်အကောင့်တခုကတော့တတ်ထားဆိုတဲ့အကောင့်မှာသူကတော့တရင်ဟာအတင်းမဖြစ်ဖို့အရေးကြီးတယ်လို့ရေးပါတယ်ရှင
်ဟုတ်ကဲ့ပါဆိုတော့မှန်ကန်မှုကတရင်သမားတယောက်ရဲ့ဂုဏ်တရင်ဟာအတင်းမဖြစ်ဖို့အရေးကြီးပါတယ်တဲ့ကိုညာလင်းအရင်မှတ်ချက်ဒီပေါ်ဘယ်လိုသဘောရပါလဲ
တရင်မရဲ့ဂုဏ်ဆိုတာဒါကျွန်တော်တို့ဟိုပြုခံရတဲ့တရင်ဒီမှာကိုပတ်စံပါလိုက်တဲ့ကျင်လက္ခဏာတွေကိုပြောတဲ့ခါမှာဒါကျွန်တော်အနေနဲ့ဖြည့်ပြလို့ရှိပါတယ်။မှန်ရင်မှုဒီမှာကျွန်တော်တို့ဒီပေါ်မှာဟိုတောင်းယူမှုတောင်းခံမှုဆိုတာလည်းရှိရမှာပေါ့နော်။ဒါဟိုရင်ဖြစ်ပါလို့ကျွန်တော်ပြောကြပါတယ်။အခုကတရင်အတင်းမဖြစ်လို့လူတွေပြောရတာလည်းဟိုဒါလည်းဟုတ်ပါတယ်ကျွန်တော်လက်ခံတယ်ပေါ့တော့။ဟို ဒါကြောင့်စပါးကပဲပြောနေရဲဟိုဆွတ်ဆွတ်ကြောက်နေတာပဲဒီနေနဲ့ဟိုဟိုအချိန်နည်းရှိလို့ဆိုလို့ရှိရင်ဟိုအများကြီးမှာဒါအတင်းဆိုပြီးတော့ဖြစ်သွားနိုင်တာရှိတာပေါ့လေအဲ့တော့အဲ့လိုမရှိအောင်ကျွန်တော်တို့ကဟိုဟိုဟိုရရှိတဲ့ဟိုစားပန်းကြီးတဲ့ပရင်ဖလက်မှန်မှန်ကျွန်တော်တို့ဖြစ်တိုက်ဆိုင်ဖို့တော်တယ်ဟိုပြီးတော့ဟိုဘလိုကောင်းလဲဒီသက်ဆိုင်ရာရှိတောင်းပေါင်းပေါင်းလေးတို့ကျွန်တော်တင်ကြပြီလို့ပြောတယ်ပေါ့အဲ့တော့ဒီအမှတ်ချက်ကိုတော့ကျွန်တော်ဝင်ကြပါတယ
်ဟုတ်ကဲ့ခင်ဗျာဝင်ကြပါတယ်ဟုတ်ကဲ့ကျွန်တော်တို့အခုအစီအစဉ်ကို Facebook ကနေပြီးတော့ Reddit News Facebook ကနေပြီးတော့ Direct ဆွင့်ထုတ်နေပါတယ်အဲ့ဒီမှာဥဒုဆိုတဲ့အကောင့်နာမည်နဲ့ပိုင်ရှင်ကရေးထားတာတော့မီဒီယာကိုတိုက်ခိုက်ခြင်းဒီအမှန်တရားပေါ်မှာစိုးရင်လိုပါကိုမှန်တာလို့ရင်ဘာမှတိုက်ခိုက်စရာမလိုပါဘူးတဲ့ဒါဥဒုဆိုတဲ့အကောင့်မှရှင်မှတ်ချက်ပါဆိုတော့နောက်ထပ်မှတ်ချက်တစ်ခုကတော့ Marketing Tutor ဖတ်ပေးပါခင်ဗျာ
ဟုတ်ကဲ့ဒီအီယာမောင်မောင်ဆိုတဲ့အကောင့်ပိုင်ရှင်ကရေးထားတာကဝေဖန်တိုက်ခိုက်တယ်လို့ယူဆတာပါတဲ့ဘာကြောင့်ဝေဖန်တိုက်ခိုက်သလဲဆိုတာကိုလူလူနဲ့ထင်းစားနေတဲ့မီဒီယာသမားတွေကမိမိကိုယ်ကိုရှေ့ဥစွာသုံးသပ်ဝေဖန်တင်တယ်ဆိုပြီးတော့ရေးထားပါတယ်ရှင်
ဟုတ်ကဲ့လူလူနဲ့လူလူကလည်းပဲဝေဖန်သုံးသပ်တင်တယ်ပေါ့လေတခါမီဒီယာသမားကိုတော့သူကထမင်းစားတဲ့မီဒီယာသမားလို့သူကအဲလူမျိုးရှေ့ကနာမဥပဒနာလေးပါသူကထည့်ပြီးတော့ပြောထားပါတယ်ဆိုတော့တိုင်းရည်ရနာတိုင်းအဲ့ဒီမှတ်ချက်ပေါ်ဘယ်လိုသဘောရပါလဲ
ဟုတ်ကဲ့ခါအပေါ်မှာပေါ့နော်မတူတူပြောသွားတဲ့ကိစ္စပေါ့နော်ဒီမီဒီယာပဲဖြစ်တယ်ဆိုတာကတော့အမှန်တရားတွေပေါ်မှာဆိုလို့ကတကယ်မှန်တရားကရှိသေးတာအဲဒီမှန်တရားကိုသူကလက်ခံနိုင်လဲဆိုတော့ကြောက်ကြမလို့ဆိုတော့ကျွန်မအရင်ဖြစ်ကတော့အဲသဘောလေးတူတယ်အရင်လည်းသဘောလေးကြားတယ်ပေါ့နော်ဒါလို့ဆိုခုလက်ရှိဒီမှာဖြစ်နေတာကတော့ကျွန်တော်တို့ဒီအဲဒီစစ်တပ်ကပဲဖြစ်ဖြစ်ပေါ့နော်ကျွန်တော်တို့ဒီပါဝါအနာရှိတဲ့ဒီ government ဒီ body တွေကပဲဖြစ်ဖြစ်ကြတော့ဒီ share ရတဲ့ဖြစ်ဖြစ်ပေါ့နော်လက်ရှိသူတို့ကတကယ်သမားတွေကတခုခုအဲဘယ်ပတ်သက်တဲ့အကြောင်းအရာမျိုးကို criticize လုပ်လိုက်တယ်သူတို့အုတ်ချုပ်ရေးမှန်တိုင်းပေါ့နော်အဓိကတော့အုတ်ချုပ်ရေးမှန်တိုင်းကိုသူကမိမဆွဖျားလိုက်တယ် criticize လုပ်လိုက်တယ်ဆိုလို့ရှိရင်လည်းသူတို့တွေကဟိုဒါအဖြစ်ပေးတာလေးပါလေပေါ့နော်ရှင်နေတဲ့ oppress လုပ်တဲ့ဟာလေးအများကြီးရှိနေတယ်ဆိုတဲ့ခါကျတော့တကယ်တမ်းကသူတို့ကမှန်တယ်ဆိုလို့ရှိရင်ဒီလိုသာသာမှကြောက်ကြမလို့ပေါ့နော်ဆိုတဲ့ခါကျတော့ဒီလိုမျိုးပါပဲဒီခိုင်မာဖြစ်သွားတဲ့ဒီ sensitive ဖြစ်တဲ့ကိစ္စမျိုးဆိုလို့ရှိရင်လည်းဒီတိုင်းလည်းအဲကိုမှန်တာလုပ်ထည့်တယ်ဆိုလို့ရှိရင်တော့ဘာမှကြောက်ကြမလို့ပေါ့နော်ဒီဘက်ကရှင်နေတဲ့ခုခုကုန်းကွယ်ထားတဲ့အခါမှာလည်းကျွန်တော်တို့မီဒီယာသမားတွေဒီကဲ watch dog တွေကျွန်တော်လိုက်ဒီအဖြစ်ပေးရတဲ့စံစာလုပ်ရတဲ့ sign ရလုပ်ရအမျိုးမျိုးရှိတယ်ပေါ့နော်နောက်ကျတော့နောက်တစ်ယောက်ပြောတာဟုတ်အင်ကအမမောင်ဆိုလားဒီကောင်ပိတ်က
အင်ကမောင်မောင်ပါ
ကျောင်းရဲ့ကိစ္စနဲ့ပတ်သက်ပြီးတော
့ဟုတ်ကဲ့ဆက်ပြောပါမယ်ရနော်။အရင်ရနော်ဒီ
ဟုတ်အဲကျောင်းရဲ့ကိစ္စနဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်ကျွန်တော်ဘယ်လိုမြင်လဲဆိုတဲ့အခါကျတော့အမ်မီဒီယာကိုကျွန်တော်ခုနအချက်မှပြောခဲ့တယ်လို့ပေါ့နော်ကျွန်တော်တို့မီဒီယာတကယ်အစ်စ်အမှန်တကယ်အလုံးလုံးတဲ့မီဒီယာတွေကိုကျွန်တော်တို့အခုမှတလို့တွေ့ပြီးတော့အခုမှဆိုတာတော့မကြသေးဘူးကျွန်တော်တို့နှစ်ခါစနစ်ကအဲစက်ဖြစ်ကမှကျွန်တော်တို့ကဒီ free publication censorship ဆိုတဲ့ဟာကျွန်တော်တို့လက်မြောက်တာပေါ့နော်လက်မြောက်တာဖြစ်တဲ့အတွက်ကျွန်တော်တို့ကတကယ်မီဒီယာအလုံးလုံးတဲ့ပုံနေကျွန်တော်ဒီမိုကရေစီစံနှုန်းနေနဲ့ဟို freedom နဲ့ကျင်းပါရသေးတဲ့အခါမှာဒါခုနပြောတဲ့ပြဿနာမျိုးအဲအမြင်မျိုးဖြစ်လာတယ်လို့ကျွန်တော်ကတော့မြင်တယ်ပေါ့နော်ဆိုတော့မီဒီယာကအမြဲတမ်းလူတိုင်းလူတိုင်းအတိုက်တော့ဖြစ်နေမှာမဟုတ်ဘူးပေါ့နော်အဲဒီတစ်ခါတော့ကတော့တိုင်တိုင်နဲ့တစ်ခါတော့ကတော့ခိုင်းခါမယ်ပေါ့နော်မီဒီယာကတော့ခါခါရှူရှူသူ့လိုကိုဒီလိုရပါတယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့မီဒီယာဆိုတာရတာဆုံးပေးတဲ့သဘောလို့ကျွန်တော်နားလည်ပါတယ်အခု Facebook Live မှာပါပဲပေါ်လူဆိုတဲ့အကောင့်ပိုင်ရှင်ရေးထားတာကမီဒီယာပိုင်ရှင်တွေကခရိုနီတွေများပြီးတဦးတစ်ခွက်အတွက်ရေးပေးနေကြတာကြောင့်လူလူကမီဒီယာပေါ်အယုံကြည်မရှိတာဖြစ်ပါတယ်တဲ့ပြည်သူတည်တည်တဲ့သတင်းတချို့ကိုသူကအင်္ဂလိပ်လိုရေးထားပါတယ် omit လုပ်လို့ရှိတယ်ဆိုတော့ခြံထားလို့ရှိတယ်လို့ကျွန်တော်နားလည်ပါတယ်ဒီလိုချိန်ဆိုမှာမီဒီယာကိုလူလူကဆဲဆိုကြတာသိရပါတယ်ဆိုတော့ကိုဉဏ်လင်းရေမီဒီယာပိုင်ရှင်တွေကခရိုနီတွေများတယ်ဆိုတာမှန်ပါသလားသတင်းတွေကိုခြံထားတဲ့ချုပ်ကတွေထည့်ကြမှာထည့်ကြတဲ့သတင်းတွေထည့်တယ်ဆိုတာရောဘလောက်အတိုင်းအတာဒီမှန်ပါတယ်ကိုဉဏ်လင်းဘယ်လိုသဘောရလဲ
အဟုတ်ကဲ့ဆိုတော့ဒီခရိုနီတွေများတယ်ဆိုတာကတော့ဟိုအဲ့လိုတော့မဟုတ်ကြဟိုတကယ်လို့ရှိရပါဘူးတကယ်မီဒီယာဟိုဟာပေါ့ဒီအင်္ဂါကြီးတဲ့မီဒီယာတွေရဲ့ပိုင်ရှင်တွေတော့မှာတော့သူတို့ဒီဟိုအရင်ဆိုရမယ်ဟိုပေါ့ဒီလိုကွန်မန်ဒီရဲ့အင်္ဂါကြီးတွေရှိတယ်ဆိုတော့ဒါလည်းရှိနေမှာပဲဒါပေမဲ့တကယ်ရှိတော့ကဟိုအိန္ဒိယကဟိုတုံးတစ်ခွက်အစအတွက်ဒီလိုရေးတဲ့ဆောင်းတွေအဲ့လိုတော့မဟုတ်ပါဘူးဒါကြတဲ့ကြည့်ရမယ်ဆိုရင်ပုံမှန်မီဒီယာတွေကြည့်ကြည့်ပုံမှန်မီဒီယာတွေကြည့်ကြည့်ပရိုဖက်ရှင်နယ်ချန်နယ်တွေကြည့်ကြည့်အဲ့တော့တို့တက်ဆောင်တည်းများတော့ဟိုပရိုဖော်မယ်ဒီအရှိဆုံးဟိုဘာ issue တောင်းတဲ့တမများကိုတို့ဒီပေါ်ပြပြနေတဲ့ဂျူရန်ကြတော့ကျွန်တော်တွေ့ရပါလိမ့်အဲ့တော့အခုကအချို့ဘာတွေကိုပရိုဖော်မယ်ဟို ့ဒီလေးပြီးတချို့ကတော့ဟိုပရိုဂရမ်ကိုဖော်ပြပြီးဆိုတဲ့ဟာမျိုးတွေလည်းပဲဒါလည်းတကယ်တော့ဟိုအဲ့ဒီဘောနီလစ်စနေမှာဟိုစီကောင်းစီပါလေစားအဲဒါမီဒီယာရဲ့သဘောမှလည်းပဲသူကစစ်မှတ်ထားတဲ့ဟိုပေးတက်ရဲ့ဟိုသိဉ္ဇာမှုနဲ့ဟိုပရိုဂရမ်ကတည်းဟာရီကိုအလေးပြရတဲ့အနေထားလေးမှာရှိတဲ့ခါတချို့ကတော့တော့ဟိုစောင်းပြီးကြီးတချို့အားတွေကိုဟိုပရိုဂရမ်လေးစောင်းပြီးနေကြီးကြတာရရှိတော့ပေါ့လေအဲလိုလည်းဆိုတော့သူရဲ့ဒီစစ်မှတ်ထားတဲ့ပေးတက်နဲ့ဒါပေါ်သွားတဲ့ဒီပရိုဂရမ်မျိုးကတော့မဟုတ်ဘူးတော့ only passa တော့ရှိတယ်ပေါ့လေအဲ့တော့ပြောရရင်တော့ဒီမီဒီယာဖွဲ့စည်းမှာမှဟိုစဉ်လုံးချောဆော်တော့မရှိပါဘူးဒီမှာအားနည်းချက်တွေလည်းရှိပါတယ်အဲ့တော့ဟိုတခုရှိတာကဟိုတော်နိုင်ငံလုံးကိုဖြန့်ကျက်သွားနေတဲ့မီဒီယာတွေကတော့အများစုအပြင်တော့ဒီဟိုပေါ့ကျွန်တော်မန္တလေးတို့နောက်ပြည်တော်နိုင်ငံလုံးဖြန့်ကျက်နေရှိနေတယ်ဥစားပင်းရပြီးတော့ဟိုပရိုဂရမ်လည်းဆန္ဒပြင်းနေတဲ့အတိုင်းဒီမှာဖြစ်နေတဲ့အချို့ကိစ္စတွေကိုပေါ်ပြနိုင်တဲ့အတိုင်းအတာလည်းရှိပါတယ်အဲ့လိုမျိုးပေါ်ပြနိုင်လို့လည်းဒီမီဒီယာတွေကစာတီးကြီးဂျင်းတွေဒီတိုင်းတကြီးတွေလည်းပြောထားတယ်လည်းပြောလို့မရစမ်းပါဘူးဟိုအဲ့တက်တက်ဆိုင်ရဒီနေ့တိုင်းသာဒီနေ့မှာရှိတဲ့မီဒီယာတွေလည်းသူတို့ဆုံးနေတာဘုရုတိကကြောင့်ဘုရုပြပင်းနေတာရှိတယ်အဲ့တော့သူရှိတာကမင်းဒီမီဒီယာမှာတနင်္ဂနွေစိတ်ဆောက်ဘူးစိတ်ဆက်ဆက်နဲ့ပေါ်ပြပင်းနိုင်တဲ့အခါမျိုးတော့ဟိုသူရှိသေးဘူးဟိုအားလုံးကရှိပြီကျွန်တော်ပေါ့ဒီတကယ်ကျတော့ဟိုအလုပ်ချင်းတော့ပြေးကုန်ကြပါဘူ
းဟုတ်ကဲ့နောက်ထပ် comment လေးတွေကျွန်တော်ဆက်ဖတ်ပြပါဦးမယ်ကျွန်တော်တို့ live ဖြစ်နေတဲ့ထင်ပါပဲလာပို့ထားတာပါโซวินဆိုတဲ့အကောင့်ပိုင်ရှင်ကကိုကောင်းမယ်ပြောနေကြတာများတယ်မကြိုက်တဲ့လူစုဖိကြီးကြတာများတယ်ကျုပ်အတိုင်းသာလို့ဘာမှပြောစရာမလိုပါဘူးတဲ့ဒါကုနာဆွေးနွေးသွားတဲ့ထမလေးဒီကြောင့်ပါပါတယ်ဘာကျော်ဆိုတဲ့အကောင့်ပိုင်ရှင်ကတရင်သမားတွေကတရင်ကိုအမှန်ချပြဖို့ပဲလိုပါရဲ့ဒါလည်းတရင်သမားတွေနဲ့သဘောမတူကြအကြောင်းမရှိဘူးလို့ကျွန်တော်ယူဆပါတယ်မင်းဒုက္ခဆိုဆိုတဲ့အကောင့်ပိုင်ရှင်ကမီဒီယာတွေကိုအမုန်းပွားကြတယ်ဝိုင်းတက်ခိုက်ကြတယ်ဆိုတာအမှန်တရားကိုမလိုတာပဲတခြားပြည်နယ်တွေကမဟုတ်တာလို့တဲ့အရာတွေကိုဖုံးကွယ်တင်တဲ့အစိုးရနဲ့စစ်တပ်အတိုင်းဝန်းကသဘောပင်တက်ခိုက်ကြတာအမေရိကတံပိုးထားမျက်နှိုးတဲ့ပြည်သူတွေကတော့မတိုက်ခိုက်မုန်းပါဘူးမြန်မာနိုင်ငံမှာအမှန်တရားနဲ့ပြည်သူ့ဘက်ကရက်တည်တဲ့မီဒီယာကတော့အမြဲတိုက်ခိုက်ခံရပါပဲတဲ့ဆက်လို့ရေးပါလေတခါနောက်ထပ်မှတ်ချက်တစ်ခုကတော့ကျွန်တော်အစောပိုင်းပို့ထားတဲ့မှတ်ချက်ကိုတော့မနှက်လောက်မှဆက်ပြပါပါမယ
်ဟုတ်ကဲ့ရှင်သူအကောင့်နာမည်ကတော့စင်ဝါစင်ဝါလို့ခေါ်ပါတယ်ကျွန်မအတန်ထက်တာမှန်တယ်လို့ထင်ပါတယ်ရှင်အမျိုးသားရေးအဖွဲ့ရင်းစွန်အားရှင်များအဖွဲ့ရင်းအမည်မသိသတင်းမီဒီယာခေါင်းစဉ်တစ်ခုခုတက်ပြီးတော့မမတက်မတော်ရဲ့လူတွေကိုတိုက်ခိုက်တာဖြစ်ပါလေတဲ့အမှန်လူသိများသောသတင်းမီဒီယာများကိုတိုက်ခိုက်တာမကားတဲ့ဒေသခံတိုင်းရင်းသားပြည်နယ်တို့မှလည်းနှီးပေါင်းစုံဖြင့်တိုက်ခိုက်ခံရပါတယ်လို့ရေးပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျာမမတက်မတော်ရဲ့လူတွေတိုက်ခိုက်တာဖြစ်ပါလေလို့သူကရေးထားပါတယ်ဆိုတော့မန်းကြီးရဲ့နာသိဒီဒီမှာရေးထားတဲ့ရေးထားချက်ကိုကျွန်တော်နားလေတာကတရားချင်းဆိုရင်ဒီပြောရရင်ကျွန်တော်တို့အင်တာနက်အခေါ်ရဆိုရင်ထိုးပေါ်လေတမင်ကြည့်ရခြင်းနဲ့အလားမီဒီယာတွေကိုလူလူကအမြင်သိမ်းဆောင်အောင်လူလူကအမုန်းပွားအောင်တမင်ကြည့်ရခြင်းနဲ့ကိုအကွက်ချပြီးတော့လုံနေတဲ့လူတွေရှိတယ်ဆိုတဲ့ပုံစံမျိုးအုပ်စုမျိုးရှိတဲ့အုပ်စုတွေရှိတဲ့ပုံစံမျိုးကြီးတယ်ကျွန်တော်နားလဲပါတယ်မတ်အင်ဂျင်နီယာတွေအဲ့ဒါကိုဘယ်လိုနားလဲပါလဲ
အာဟုတ်ကဲ့ကျွန်တော်ကတော့ဒီမီဒီယာကိုအမြင်ပေါင်းလာဖို့ပေါ့နော်ကျွန်တော်ခုနအထက်မှာလည်းပြောတယ်လူတို့ကကိုယ်ကလေးအကြည့်တွေဖြစ်တဲ့အချိန်မှာသူတို့ကလည်းလွယ်ကူကူနဲ့ဒါအလွယ်ဆုံးလုပ်ရတယ်ပေါ့နော်မင်းတို့လည်းလုပ်လို့ရတယ်ဆိုတဲ့ဟာမျိုးပေါ့အဲ့ဒီအချိန်မှာဆိုရပုံရလေးကတော့ fake news ကနေ resistance လို့ဟာမျိုးလေးပေါ့နော်တခါတည်းနှစ်မျိုးရှိတယ်တစ်ခုကတော့ဒီဟိုခုနပြောဒီ systemic campaign တွေပေါ့နော်ဒီ social media ပေါ်မှာပဲသူတို့ဒီ click like ရှိမယ် out like ရှိမယ်ဟိုကတစ်ခုအဲတပင်းတစ်ခုတက်ပြီးဆိုတာနဲ့အဲ့ဒီတပင်းအမှာဆိုင်ဆိုင်ဆိုင်ရာ emotionally comment တွေတော့ negativity တွေရေးတဲ့ဟာမျိုးတွေဖြစ်ပြောက်ရေးတဲ့ဟာပြတ်တော့ copy ကြည့် copy paste လုပ်တဲ့ဟာမျိုးတွေပေါ့နော်ဒါလည်းကျွန်တော်တို့ဒီ social media monitoring လုပ်နေတဲ့ group ခြေကနေပြီးတော့မှတို့တို့ဆိုရင်အများကြီးပုံမြင်ရပါတယ်အဲ့လိုမျိုးတွေရှိတယ်ပေါ့နော်ဒီမှာကြာပြောသလိုမျိုးပဲဒါဤကကိုတို့ကဒီရေးတဲ့ရှိရှိနဲ့ troll လုပ်နေတဲ့အုပ်စုတွေရှိတယ်ပေါ့နော်ဒါကတော့ကျွန်တော်အများကြီးဒီကြားပါတယ်ဒါစစ်တကလောက်ကြာလို့လည်းကြားတယ်ဒါပေမဲ့တကယ်တမ်းပေါ့နော်ကျွန်တော်တို့ပြောဖို့ဟာဒါကြီးကိုခုနပြောသလိုအချက်လက်ဖြစ်နေဒီသုံးဖို့ကတော့ခက်တယ်ဒါလို့ကျွန်တော်တို့မှာချက်လက်မရှိဘူးပေါ့ဒါပေမဲ့အဲ့လိုစတမ်တစ်ကမ်ပိန်းမျိုးကြီးအမမသိတဲ့လူတွေနဲ့ပေါ့နော်အပေါ်မှာရှိနေကြတဲ့ဒီ online ပေါ်မှာရှိနေကြတဲ့ဆိုတော့ဟုတ်တယ
်။
နောက်ပုံစံတစ်မျိုးကတော့အစိုးရကိုမိုက်ကပဲသူတို့သုံးဖြည့်ခြင်းနဲ့စကလုံးတွေကိုအဲသူတို့ကနေပြီးတော့မှတီချင်ချောက်တော့ပြီးသူတို့ဒီအစိုးရ dictionary ပုံစံမျိုးပေါ့နော်ဥပမာဆိုလို့ရှိရင်ဒီရဟင်းကြဆိုလို့မသုံးရဘူးဂျင်ဂလီလို့ပဲသုံးရမယ်ဆိုတဲ့ဟာမျိုးတွေပေါ့နော်။ဒါမျိုးတွေသူတို့လုပ်ပြီးတဲ့အခါကျတော့မှဒီမီဒီယာတွေကိုသူတို့ဟိုအတင်းဖျားပေးလို့ရှိရပေါ့။ဒါမျိုးတွေလည်းကျွန်တော်တို့အဲဒါကကျွန်တော်တို့ဒီမှာခေးချင်းနဲ့ကျွန်တော်တို့ကြားဖို့ပဲကိုယ်တိုင်ကြောင့်ရတဲ့အဲဒီမီဒီယာတိုက်တွေလည်းအများကြီးရှိတယ်ပေါ့နော်အပရက်လောက်ခံလာရတဲ့မီဒီယာတိုက်တွေလည်းအများကြီးရှိတယ်ဆိုတော့ the core systematic anonymous campaign တွေလုပ်တယ်ဒီကောဆေးရကိုနိုင်ကနေပြီးတော့မှအပရက်လောက်တဲ့ဟာမျိုးတွေရှိတယ်
ကြည့
်ဆေးရကသူပြောတဲ့အတိုင်းပေါ့ဒီလိုမျိုးဒီမီဒီယာကနေပြီးတော့မှမတုံ့ဆွဲခဲ့ဘူးသူပြောတဲ့အတိုင်းသူလိုချင်တဲ့ရှုထောင့်ကလည်းမရေးခဲ့ဘူးဆိုလို့ရှိရင်ဒီမီဒီယာကအဲဘယ်လိုကြောင့်လဲဒီအဲမာညာကိုမဖြစ်ဘူးပေါ့နော်ဒီအခါကျတော့သူကဒီ international community အစိုက်ကိုလိုက်ရေးတယ်ဆိုပြီးတော့မှပါရစ်ဖြစ်တယ်ဆိုပြီးတော့မှ accusation င်းနေလုပ်လို့ရှိရပါတ
ယ်ဟုတ်ကဲ့ပါခင်ဗျာ
ကျွန်တော်ကနှစ်မိနှစ်မျိုးနဲ့မီဒီယာတွေကိုတိုက်ခိုက်ခံရတယ်လို့တော့မြင်ပါတယ်
ဟုတ်ကဲ့ပါနောက်တစ်ခါကျွန်တော်တို့တင်ပေးထားတဲ့ message တစ်ခုကိုတော့ message တွေဖတ်ပေးပါခင်ဗျာ
ဟုတ်ကဲ့အောင်အောင်ဆိုတဲ့အကောင့်ပတ်ရှင်ရေးချတာကတော့တရင်တော့တွေရဲ့အရေးအချင်းကရောအဆင်ပြေလို့လားတဲ့ဥပဒေတော်များကိုနားလည်တင်တယ်လို့ငွေရပြီးရောရေးတင်တယ်လို့ရေးနေကြတာထက်နေတဲ့တွေကတိလာကြတော့မယုံကြတော့တာသူတို့ကိုယ်အသုံးမချလို့ပဲဆိုပြီးတော့ရေးထားပါတယ်ရှင
်တရင်တော့တွေရဲ့အရေးချင်းတဲ့ပတ်သက်ပြီးမေးခွန်းထုတ်တော့ကျွန်တော်တို့ရဲ့ပရိသတ်ပြည်သူလူထုမှာမေးခွန်းထုတ်ပိုင်ခွင့်ရှိတယ်လို့ကျွန်တော်အပြေအဝယုံကြည်ပါတယ်ကျွန်တော်တို့ရဲ့အရေးချင်းတဲ့ပတ်သက်ပြီးတော့ထောက်ပြတာကိုလည်းကျွန်တော်တို့ကတော့အမြဲတမ်းကြိုးစားပါတယ်ဆိုတော့ပုံရိပ်လေးရင်တရင်လောကကအရေးချင်းအရေးအတွင်းနှိပ်လေးရဲဆိုတာဒါကျွန်တော်တို့အားလုံးကိုညနေခင်းကပြောရတဲ့မှာလည်းပါပါတယ်ကျွန်တော်တို့အားလုံးလက်ခံထားပါတယ်နားလည်ထားပါတယ်ဥပဒေနားလည်ဖို့လိုတယ်လို့လည်းကျွန်တော်တို့ပြည်သူစကားကိုသဘောတူပါတယ်ငွေရပြီးရောရေးကျင်တယ်လို့ရေးနေကြတာဆိုတော့ကတော့တရင်သမားအများစုလို့ကိုညာလင်းသဘောတူပါလား
ဟုတ်ကဲ့အာဒီကုမီရတဲ့သူကြည့်နေကြတယ်ဒီကောင်းနေမိတယ်အဲ့တော့ဟိုတချို့နေရာတွေမှာဟိုတရင်သမားဟန်ကောင်းပြီးတော့ဟိုနေကြတာတော့ဟိုသူငွေပြီးမှရေးပြီးနေဆိုပြီးတော့အဲ့လိုဒီအတန်းနဲ့အာတရင်သမားအကြောင်းကောင်းနေရှိခဲ့ဆိုတဲ့ခါကျတော့ဟိုဒီလိုဟိုပြန်ထမဖြစ်တာကဟိုစိတ်တော်ချူဆောင်းပေါ်တယ်ဟိုတော့ဒီမှာအများစုကတော့ဆုံးမစင်းလိုက်တဲ့တရင်သမားအများစုကတော့ကျွန်တော်တို့ဟိုဘလော့ကမှာနေနေတာမျိုးလည်းမရှိဘူး။ဟိုစက်ပံပေးမှာဒီပရင်းရည်တည်နေဆောင်ရည်လည်းမရှိဘူး။အများကြီးကအကျိုးဒီပါပြန်နိုင်ရလားပြီးတော့ခုဟိုတပိတ္တဒီပြည်ကျန်နေအစားလုပ်တဲ့ပြည်တဲ့ကိစ္စမျိုးလည်းပြည်တဲ့ solution ကိုကျွန်တော်တရင်မှာများစုကနေပြီးတော့ရှင်းကြတာများပါတယ်
။ဟုတ်ကဲ့။ဆို
တော့နောက်တစ်ခုကဒီပရင်းမှာဒီဒီဒီသူတိုင်းဆိုင်ရာမြန်ဘာရေးဆိုတဲ့ကလည်းအဲဒီမှာကျွန်တော်တို့ကဆိုပိုင်းကြိုးထားတယ်လို့ကျွန်တော်တို့ဟိုဆိုတဲ့လက်ရေးခွင့်ရတယ်ဘလော့မှာကြာပြီးတော့အဲ့တော့ဒီလိုမျိုးလည်းကျွန်တော်တို့ကကျွန်တော်လည်းစနေပတ်သက်တဲ့ဉာဏ်မျိုးကိုဒီနောက်ပိုင်းမှာဟောတာကျွန်တော်လွတ်လပ်တဲ့အဲဒီပေးခွင့်ရတာကိုအရင်ကတော့ကျွန်တော်ခုချက်ခုချက်နဲ့ဉာဏ်နဲ့တက်ချင်ရတာကိုအဲ့တော့အဲ့ဒီအချိန်မျိုးလေးရှိတယ်ဗောလေ
ဟုတ်ကဲ့
အခုရှိတာကကျွန်တော်တို့ကဟိုဘလောက်ပဲဗျာဟိုအရင်ချင်းပြောရတဲ့ကိစ္စမှာသူကပတ်သက်ပြီးတဲ့ဆန္ဒကိုတကယ်ကျွန်တော်ကြည့်ကြည့်ကြည့်ကလုံးဝမဖြစ်နိုင်ပါဘူးဟု
တ်ကဲ့ဟ
ုတ်ကဲ့
ကိုညာလေးကျွန်တော်တစ်ချက်ထုတ်လိုက်ချင်လို့ကျွန်တော်တို့အချိန်မိနစ်ဝက်ပဲကြာနေကိုညာလေးနဲ့တိုင်းရင်ရလာသေးတယ်ကျွန်တော်က15စက္ကန့်ကြီးပဲတိုးပြီးပါတခွန်းပဲဒီမိုကရေစီမှာသတင်းမီဒီယာရဲ့အခန်းကဏ္ဍဘယ်လောက်အရေးကြီးပါလဲလဲမယ့်ရည်ရနာသိရင်ပြောပါ။အော်မယ့်ရည်ရနာသိလိုင်းကကြာနေပါတယ်တို့ထုတ်လို့ဘာစူးစမ်းနေပဲဆိုတော့မယ့်ရည်ရနာသိကိုကျွန်တော်တို့မခေါ်တော့ပါဘူးအချိန်က15စက္ကန့်နဲ့ကျန်ပါလေ။ကိုညံလင်းဒီမိုကရေစီမှာသတင်းမီဒီယာရဲ့အခန်းကဏ္ဍဘယ်လောက်အရေးကြီးပါလဲလဲ
။အဟုတ်ကဲ့အသက်တော့အရေးကြီးတယ်လို့ပြောချင်ပါတယ်။ဘာလို့လဲဆိုတော့ဒီကျွန်တော်တို့မှန်ကန်တိကျတဲ့သတင်းဆက်တဲ့ပြင်းနေမှာလာဒီလူကဒီမိုကရေစီစီတောင်းမှာပြောပါလာနေပြီးတော့ဒီနေ့ချစ်တဲ့မှာတိတ်တိတ်ပေါင်းတို့ဆောင်းနေမှာဖြစ်ပါတယ်။ဒီတော့
ဟုတ်ကဲ့ပါခင်ဗျာ
။ပတ်သက်ရအရေးကြီးတဲ့ပြောချင်ပါတယ်
။ဟုတ်ကဲ့ပါခင်ဗျာ။ဒီနေ့ဆွေးနွေးပေးသူကိုညံလင်းမဲ့ညေနာသိ Facebook မှာနားထောင်သူများဆွေးနွေးသူများပေါ်ရရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။